နားဆင်သူတောတာရှင်များအားလုံးမင်္ဂလာပါခင်ဗျာကျွန်တော်ကတော့နုပြူအတ္တအတုဇာကဏ္ဍစီစဉ်တင်ဆက်သူဒီဇာဖြစ်ပါတယ်ကျွန်တော်တို့ရဲ့နုပြူအတ္တအတုဇာကဏ္ဍမှာလူငယ်တွေရဲ့နုပြူတဲ့ဘဝအတ္တနဲ့ပတ်သက်ပြီးတော့ကောင်းတဲ့အရာလေးတွေစောင့်သိတဲ့အရာလေးတွေရှောင်သိတဲ့အရာလေးတွေကိုအပတ်စဉ်တိုင်းမှာကျွန်တော်တို့ဆွေးနွေးကြတာဖြစ်ပါတယ်အဲဒါကြောင့်မလို့ဒီကဏ္ဍလေးမှာအတူတကွနားထောင်ပြီးတဲ့အခါမှာလူငယ်တွေရဲ့ဘဝအတ္တလူငယ်မဟုတ်လို့ရှင်လဲမိမိရဲ့သားသမီးတူတူမတွေရဲ့ဘဝတက်တာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဘလို့လမ်းကြောင်းပေးရင်ကောင်းမလဲဘလို့ကျွန်တော်တို့ဝိုင်းဝန်းဖေးမပေးရင်ကောင်းမလဲဘလို့မြှင့်တင်ပေးရင်ကောင်းမလဲဆိုတာကျွန်တော်တို့အတူတကွစဉ်းစားနိုင်ကြပါတယ်ဒါကြောင့်မလို့ဒီတစ်ပတ်မှာလဲကျွန်တော်တို့ရဲ့ကဏ္ဍလေးရနေပြီးတော့လူငယ်တွေရဲ့ဘဝအတ္တအတွက်အင်မတန်မောက်စဉ်းစားစရာကောင်းတဲ့အချက်ကလေးတွေနဲ့ကျွန်တော်တို့ဆက်လက်ပြီးတော့ဆွေးနွေးသွားမှာဖြစ်လို့စောင့်မျှော်ပြီးတော့နားထောင်ပေးကြပါဦးလို့ပမာဏအနေနဲ့ပြောချင်ပါတယ်ဒီကြတဲ့အပတ်တုန်းကလူတွေရဲ့ဘဝတက်တာမှာလူတွေအချင်းချင်းပြောဆိုဆက်ဆံအလုပ်တူတူလုပ်ကိုင်တဲ့အခါမှာလူတစ်ယောက်နဲ့တစ်ယောက်နဲ့အမြင်မတူအတွေးမတူဆိုတဲ့အကြောင်းကိုကျွန်တော်တို့အသားပေးပြီးတော့ဆွေးနွေးသွားခဲ့ပါတယ်။အဲ့တော့လူတွေကကိုယ့်အတွေးနဲ့ကိုယ်နေကြတယ်၊ကိုယ့်စိတ်ကူးနဲ့ကိုယ်လွတ်ဆောင်ကြတယ်။အဲ့ဒီလိုမျိုးအခြေအနေမျိုးကနေပြီးတော့တီးတက်နေလို့မရကြဘူး။ငါအတွေးနဲ့ငါနေတယ်၊ငါစိတ်ကူးနဲ့ငါနေတယ်၊ဒီကောင်နဲ့ငါနဲ့မတူဆိုမပေါင်းလို့မရတဲ့အခြေအနေမျိုးကလူအတန်းဝိုင်းမှာရှိပါတယ်။ဒါမှမဟုတ်ကျွန်တော်တို့ကစိတ်ကူးမတူတော့လဲပဲအတွေးမတူတော့လဲပဲတောင်းနေတောင်းကျွန်တော်တို့ပေါင်းသိဆက်ဆံပြီးတဲ့အခါမှာနေနေရပါတယ်။ဒါကြောင့်မလို့အတွေးမတူတော့လဲပဲစိတ်ကူးမတူတော့လဲပဲကျွန်တော်တို့ကတောင်းနေတောင်းပေါင်းသိဆက်ဆံတဲ့အခါမှာဘလို့အဆင်ပြေအောင်ဆက်ဆံမလဲဆိုရနီးလန်းနေရှာကြံပြီးတဲ့အခါမှာတောင်းနေတောင်းပြောဆိုပြီးတဲ့အခါမှာကျွန်တော်တို့ရဲ့ဘဝခီအတီးအီးကိုကျွန်တော်တို့ကခြိတက်အောင်ဖြစ်ပါတယ်။အဲ့ဒီအကြောင်းကိုကျွန်တော်တို့ပြီးခဲ့တဲ့ပတ်ကတော့တည်တည်ချာဆွေးနွေးပြီးဖြစ်ပါတယ်။အဲ့ဒီပြီးခဲ့တဲ့ပတ်လူတွေအမြင်မတူတဲ့အကြောင်းကိုကျွန်တော်ပြောတဲ့အခါမှာမျက်မမြင်ပုံနာကြီး6ယောက်ရဲ့ပုံမြင်နဲ့အဆုံးသတ်ခဲ့ပါတယ်ပုံနာကြီး6ယောက်ကစင်ကြီးတကောင်ကိုတွေ့တဲ့အခါမှာ6နေရာကိုဆန်းပြီးတော့စင်ဆိုတာဒီလိုဖြစ်ပါတယ်လို့ဆိုပြီးတော့ပုံတံခြံ6မျိုးထွက်လာပါတယ်အဲ့တော့လူတွေရဲ့အမြင်ကလည်းတယောက်နဲ့တယောက်လုံးဝကိုကြည့်တဲ့ရှုထောင့်ကိုမြင်တဲ့အမြင်ကမတူညီနိုင်ဘူးလို့ကျွန်တော်တို့အကြမ်းများအဖြစ်သတ်မှတ်တာဖြစ်ပါတယ်အဲ့တော့ပုံနာကြီး6ယောက်ကဒီစင်ကြီးတကောင်ကိုစင်ဆိုတဲ့အမှန်တရားရှိပြီးသားဒါပေမဲ့အဲ့ဒီအမှန်တရားကိုပုံနာ6ကကိုမြင်တဲ့အမြန်ကြီးပဲဝိုင်းဆန်းတဲ့အခါမှာကြတော့မိမိတို့ရဲ့အာယုံတိမှုအတွင်းမှာပဲဘောင်ခတ်ပြီးဆန်းတဲ့အတွက်ကြောင့်မလို့သူတို့ဟာတယောက်ကတော့တစ်ပင်တိုင်လုံးနဲ့တူတယ်တယောက်ကတော့ကျိုးနဲ့တူတယ်တယောက်ကတော့နှာမောင်းဆန်းပြီးတဲ့မွေလိုမျိုးရှေရှေပျော့ပျော့ကြီးလိုပြောမယ်ကိုတည်းယူဆန်းကြည့်ရလို့ကတော့ဟာကြောက်တုံးနဲ့တူတယ်စသဖြင့်မိမိတို့ရဲ့အာယုံတိမှုအတွင်းမှာကန့်တတ်ပြီးတော့ဒီရွာကိုကျွန်တော်တို့ကဆန်းမိခြင်းအတွက်ကြောင့်မလို့ဆုံးဖြတ်ချက်အခါမှာလဲဒီတိုင်းပဲကျွန်တော်ကဆုံးဖြတ်ချက်ကိုချခဲ့ကြပါတယ်ကျွန်တော်ရဲ့လူတွေမှာအာယုံ၅ပါးရှိတယ်လို့အကျံမင်းအဖြစ်တတ်မှတ်ပြောဆိုလို့ရှိပါတယ်။အမြင်အာယုံရှိတယ်၊အကြအာယုံရှိတယ်၊အနတ်အာယုံရှိတယ်၊အရသာအာယုံရှိတယ်၊အထီးတွေ့အာယုံဆိုပြီးတော့အာယုံ၅ပါးရှိပါတယ်။လူတွေကတဲ့ဒီအာယုံ၅ပါးရဲ့ကန့်တတ်မှုပေါင်းတွင်းမှာပဲနေထိုင်ကြတယ်။ဒီအာယုံ၅ပါးကိုဘလို့မှမကြော်လွန်နိုင်ဘူးလို့ကျွန်တော်တို့အဆိုးမှရှိခဲ့ပူပါတယ်။အဲ့ဒီအတိုင်းလည်းသိပြီးတော့မှန်တယ်လို့ပဲကျွန်တော်ကထောက်ခံချင်ပါတယ်။ဘာလို့ဆိုတော့ကျွန်တော်တို့ကမြင်နိုင်တဲ့အမြင်ကြားနိုင်တဲ့အကြားကျွန်တော်တို့ရှူနိုင်တဲ့အနက်ကျွန်တော်တို့ခံနိုင်တဲ့အရသာကျွန်တော်တို့ကင်တွယ်စမ်းတက်နိုင်တဲ့အထီးတွေ့လောက်ပဲကျွန်တော်တို့ကလုံနိုင်တဲ့အတိုင်းဒါကျွန်တော်တို့မှာရှိပါတယ်ကျွန်တော်တို့ကအကန့်အသတ်နဲ့ဒီအာယုံ၅ပါးရဲ့အကန့်အသတ်ကြားထဲမှာပဲအသက်ရှင်နေကြတဲ့လူတွေဖြစ်ပါတယ်အဲ့တော့ကျွန်တော်မျက်စိတစ်စုံကြည့်လိုက်မယ်ဆိုလို့ရှိရင်ကျွန်တော်ဘလောက်မြင်နိုင်မလဲပေ100ပေ200ပေ300ပေ400ပေ500ပေ1000ကျော်လောက်တိတော့ကျွန်တော်မမြင်နိုင်တော့ဘူးကျွန်တော်မျက်စိတစ်စုံမြင်နိုင်လောက်တဲ့အထိပဲကျွန်တော်ရဲ့မျက်စိကမြင်ပြီးတော့ကျွန်တော်ရဲ့အုံနှောက်ကလက်ခံနိုင်မှာဖြစ်ပါတယ်။ကြားတယ်ဆိုတာအဲ့လိုပဲဘလောက်ဝေးဝေးရနေပါလူတယောက်ဘလောက်អော်ရင်ကျွန်တော်ကြားနိုင်မယ်ဆိုရင်နှုတ်ထားအတိုင်းပဲကျွန်တော်နာကြားတာဖြစ်ပါတယ်။အဲဒါကြောင့်မလို့ကျွန်တော်တို့ကအာယုံ၅ပါးရဲ့ကန့်သတ်မှုထဲမှာပဲနေထိုင်နေကြတဲ့လူတွေဖြစ်ပါတယ်။အဲ့ဒီကနေပြီးတော့လူတွေအားတဲ့အဲ့ဒီအာယုံ၅ပါးထက်ကြော်သွားပြီဆိုလို့ရှင်ဒီလူဟာထူးခြားတဲ့လူဖြစ်တယ်လို့အကြမ်းမရဖြင့်ကျွန်တော်တို့သတ်မှတ်လို့ရှိပါတယ်။အဲဒါကြောင့်မလို့လူတွေဟာအာယုံ၅ပါးထက်ကြော်လွန်သွားတဲ့လုံနိုင်တဲ့လူအာယုံ၅ပါးထက်ကြော်လွန်သွားတဲ့လူတွေကိုလူမဟုတ်တော့ဘူးဒီလူဟာကိုးကွယ်ထိုက်တဲ့လူဖျားဖြစ်တယ်လို့အကျမ်းများဖြင့်သတ်မှတ်ကြပါတယ်ဖျားလို့ကျွန်တော်တို့အကျမ်းများသတ်မှတ်မယ်ဆိုအာယုံ၅ပါးရဲ့ကန့်သတ်မှုဘောင်ကိုကြော်လွန်တဲ့လူကိုဖျားလို့ကျွန်တော်တို့အကျမ်းဖြင့်သတ်မှတ်ကြပါတယ်ဥမာအဖြင့်တပ္ပိညုတညံတော်နဲ့ပြည့်စုံတယ်လို့ဖျားကိုကျွန်တော်တို့ကဂုံဒူးဝိတေသနဲ့ကျွန်တော်တို့ခေါ်ဆိုသမုတ်ကြပါတယ်အဲ့တော့လူတွေကတော့ကျွန်တော်တို့တင်ထားသလောက်ဉာဏ်ပညာအားဖြင့်ပဲကျွန်တော်တို့သိမယ်ကျွန်တော်တို့ကသိပ္ပံပညာမှာတင်မှုတယ်ရေဆိုတာဒီဟိုက်ဒရိုဂျင်နှစ်ဆ အောက်ဆီဂျင်တစားရှိတယ်ကျွန်တော်တလောက်ပဲသိမယ်ဒါမဲ့ဖျားတာဖြစ်ခဲ့မယ်ဆိုလို့ရှိရင်ဒီရေကိုကြည့်ပြီးတဲ့အခါမှာဒီရေဘယ်ကလာတဲ့ရေလဲဒီရေထဲမှာဘာရှိလဲကျွန်တော်တို့မမြင်နိုင်ပေမဲ့လည်းဒီထဲမှာဘာတွေရှိတယ်လဲစသဖြင့်တပိညုတညံတော်နဲ့ရေတစ်ခွက်ကိုကြည့်ပြီးတော့ကျွန်တော်တို့အာယုံတိမှုထက်ကြော်လွန်ပြီးတော့မြင်နိုင်တဲ့လူကျွန်တော်တို့ကဖျားလို့ကျွန်တော်တို့သတ်မှတ်ပါတယ်ဖျားဒီကိုးကွယ်ရာဖြစ်တယ်ဖျားဒီကျွန်တော်တို့ခိုးလုံတာဖြစ်တယ်လို့ဆိုပြီးတဲ့အခါမှာကျွန်တော်ရဲ့အာယုံနေတဲ့ကြော်လွန်ပြီးတော့လုံနိုင်တဲ့သူကျွန်တော်တို့ထက်အာယုံတိမှုထက်ပို့ပြီးတော့ဆွမ်းဆောင်နိုင်တဲ့သူကိုဖျားလို့ကျွန်တော်တို့အတိမတ်ပြုပြီးတဲ့အခါမှာကျွန်တော်တို့ကအဲ့ဒီဖျားကိုကိုးကွယ်ကြပါတယ်ဒါကြောင့်မလို့ဒီကနေ့လူငယ်ရဲ့တက်တာမှာလဲလောကီလောကုတ်တရားနှစ်ဖျားသောကောင်းကျိုးကိုခံစားရဖို့ရန်အတွက်ဒီကနေ့အာယုံ၅ပါးထက်ကြော်လွန်တဲ့ဖျားသခင်အကြောင်းကိုဒီနေ့ကျွန်တော်အနည်းငယ်ဝေငှလိုပါတယ်ဆိုတော့ဖျားသခင်ဒီတဲ့ကျွန်တော်တို့လူသားတွေအတွက်အင်မတန်မြင့်မားတဲ့ဖျားဖြစ်ပါတယ်သူဟာတဲ့ကျွန်တော်တို့မလုံနိုင်တဲ့အလုပ်တွေကိုလုံနိုင်တဲ့သူဖြစ်ပါတယ်သူဒီတဲ့ကျွန်တော်တို့မသိတဲ့အရာတွေကိုသိတဲ့လူဖြစ်ပါတယ်ကျွန်တော်တို့မရောက်နိုင်တဲ့နေရာတွေကိုရောက်နိုင်တဲ့သူတွေဖြစ်ပါတယ်လို့အကြံမရဖြစ်ကျွန်တော်တို့နားလည်လို့ရပါတယ်အဲ့တော့ဖျားသခင်ရဲ့အကြောင်းနဲ့ပတ်သက်ပြီးတော့ဒီကနေ့နားလည်ပြီးတော့အလွယ်တကူနဲ့ကျွန်တော်တို့သဘောပေါက်သွားအောင်ကျမ်းစာထဲကကျမ်းပိုက်လေးတစ်ပိုက်နဲ့ကျွန်တော်ဒီနေ့ဒီမှာကျွန်တော်ရှင်းပြခြင်းပါတယ်အဲ့ဒီကျမ်းပိုက်လေးကတော့တမန်တော်ကြီးရှင်ယောဟန်ပြောထားတဲ့ကျမ်းပိုက်လေးတစ်ချက်ပဲဖြစ်ပါတယ်ဖျားသခင်ဤသားတော်ကိုယုံကြည်သောသူပေါင်းတို့သည်ပျက်စီးခြင်းသို့မရောက်ထာဝရတက်ကိုရစေခြင်းကဖျားသခင်သည်မိမိ၌တပါးကြီးသောသားတော်ကိုစွန့်တော်မူသည့်တိုင်အောင်လောကီသားတို့ကိုချစ်တော်မူ၏ဒီကနေ့ကျွန်တော်တို့ဒီကျမ်းပိုက်ကလေးကိုကြည့်ပြီးတဲ့အခါမှာဒီကျမ်းပိုက်ကလေးကိုနားထောင်ပြီးတဲ့အခါမှာဖျားသခင်ရဲ့သဘောသဘာဝကိုဒီနေ့ကျွန်တော်တို့စဉ်းစားပြီးတဲ့အခါမှာကျွန်တော်တို့ဆွေးနွေးသွားမှာဖြစ်ပါတယ်အဲ့တော့ဖျားသခင်ကြီးရဲ့မိမိ၌တပါးကြီးသောသားတော်ကိုစွန့်တော်မူသည့်တိုင်အောင်လောကီသားတို့ကိုချစ်တော်မူ၏လို့ဒီနေ့တမန်တော်ကြီးရှင်ယောဟန်ကြီးကကျွန်တော်တို့ကိုပြောပါတယ်အဲ့တော့ဖျားသခင်ကြီးသူ့ရဲ့တပါးကြီးသောသားတော်ကိုစွန့်ပြီးတဲ့အခါမှာလောကီသားဖြစ်တဲ့ကျွန်တော်တို့ကိုချစ်ခဲ့ပါတယ်အဲ့တော့ तू อ่ะဘယ်လိုချစ်ခဲ့တာလဲအဲ့ဒီဘုရားသခင်ရဲ့တပါးတည်းသောသားတော်ဟာဘာလို့ဒီလုတ်ခဲ့တာလဲလို့ကျွန်တော်တို့မေးဖို့ရန်အတွက်ရှိလာပါတယ်အဲ့ဒီခါကျတော့ဘုရားသခင်ရဲ့သားတော်ကိုယုံကြည်သောသူပေါင်းတို့သည်ပျက်စီးခြင်းသို့မရောက်ထာဝရအသက်ကိုရရှိခြင်းငှာလို့ကျမ်းစာကပြောပါတယ်အဲ့တော့ဘုရားသခင်ရဲ့သားတော်ကိုယုံကြည်သောသူပေါင်းတို့သည်ပျက်စီးခြင်းသို့ရောက်เสียမရှိဘဲနဲ့မပျက်စီးဘဲနဲ့ထာဝရအသက်ကိုရရှိခြင်းငှာလို့ဒီနေ့ကျမ်းစာကဖော်ပြတဲ့အတွက်ကြောင့်မို့လို့ကျွန်တော်ရဲ့ဘဝအတ္တတာမှာအင်မတန်ကောင်းတဲ့အခွင့်အရေးတစ်ခုကိုဖရာသခင်ကသူ့ရဲ့သားတော်အပြင်ပေးနေတယ်ဆိုတာကျွန်တော်တို့နားလည်ရပါတယ်အဲ့တော့ဖရာသခင်ရဲ့သားတော်ဟာဘာလုပ်ခဲ့လဲကျွန်တော်တို့အတွက်သူကဘာလုပ်ခဲ့လို့ကျွန်တော်တို့ကသူ့ကိုယုံကြည်ကိုးစားရမှာလဲဆိုတာကျွန်တော်တို့အတွက်အင်မတန်စဉ်းစားရကောင်းတဲ့မေးခွန်းတစ်ခုဖြစ်ပါတယ်ကျမ်းစာကပြောတာကတော့ဖရာသခင်ရဲ့တပါးကြီးသောသားတော်ဒီတဲ့ကျွန်တော်တို့လောကမှာရှိတဲ့လူသားတွေအားလုံးရဲ့အပြစ်တွေလောကတိုင်မှာအတေခံပြီးတော့အသွေးကိုသွန်းခဲ့ပါတယ်။အဲ့ဒီသွန်းခဲ့တဲ့အသွေးတော်အပြင်ကျွန်တော်တို့ရဲ့ပြုမိတဲ့အပြစ်တရားဖြူစင်ခြင်းတို့ရောက်ရပါတယ်။အဲ့ဒီအပြစ်တွေအားလုံးကိုဘုရားသခင်ရဲ့သားတော်ဒီယူတင်ဝတ်ဆောင်ပြီးတဲ့အခါမှာလောကတိုင်ပေါ်မှာအတေခံပါတယ်။သုံးရမြောက်တော်နေ့မှာရှင်ပြန်ထမြောက်ခြင်းအပြင်ကျွန်တော်တို့ရဲ့အပြစ်တွေကိုဖြူစင်ခြင်းအခွင့်ကိုပေးတယ်လို့ဒီနေ့ကျမ်းစာကနေပြောကျွန်တော်တို့ဖော်ပြပါတယ်။အဲ့တော့ဒီဖြစ်စဉ်တစ်ခုလုံးကိုကျွန်တော်တို့ပြန်ပြီးသုံးသပ်မယ်ဆိုလို့ရှိရင်ဖျားသခင်ဟာကျွန်တော်တို့လောကီလူသားတွေကိုချစ်တဲ့တဲ့ကြောင့်သူရဲ့တပါးကြီးသောသားတော်ကိုကျွန်တော်တို့ရဲ့အဖြစ်တွေအားလုံးယူတင်ဝတ်ဆောင်ပြီးတဲ့အခါမှာလောကတိုင်မှာအသေးသက်ချင်းကိုခံစီပါတယ်။အဲ့ဒီအသေးသက်ချင်းခံခြင်းအားဖြင့်ကျွန်တော်တို့ရဲ့အဖြစ်တွေဟာကျွန်တော်တို့ခံစရာမလိုဘဲနဲ့ကျွန်တော်တို့ဒီလွတ်မြောက်ခြင်းခွင့်ကိုရပါတယ်။သုံးရမြောက်သောနေ့မှာရှင်ပြန်ထမြောက်ပြီးတဲ့အခါကောင်းကင်ဘုံကိုပြန်လည်ပြီးတော့တက်ကြွားပါပါတယ်။အားကြောင့်မလို့ကျွန်တော်တို့ရဲ့အဖြစ်တွေဟာပြေပြောက်သွားပြီးတဲ့အခါမှာဖျားသခင်ရဲ့သားတော်ရဲ့လှုပ်ဆောင်မှုကြောင့်ကျွန်တော်တို့ဒီကောင်းရာမွန်ရာကောင်းရာသူဂတိပုံကိုရောက်ရှိရတဲ့အခွင့်ကိုကျွန်တော်တို့ကရရှိပါတယ်လို့ဒီနေ့ကျမ်းစာကနေပြီးတော့ကျွန်တော်တို့ကိုဖော်ပြပါတယ်အဲ့တော့ခုနကျွန်တော်ပြောခဲ့သလိုဖျားသခင်ကဘာဖြစ်လို့များဒီလိုလုပ်တာလဲသူ့ရဲ့တပါးကြီးသောသားတော်ဘာလို့ဒီကိုဆေလွတ်တာလဲကျွန်တော်တို့မေးမြန်းစရာနားလည်ဖို့ရန်အတွက်ခက်ခဲမှုတွေလည်းရှိနိုင်ပါတယ်ဒါမဲ့ခုနကျွန်တော်အစောပိုင်းပြောထားခဲ့သလိုပဲကျွန်တော်တို့လူတွေမှာအာယုံ၅ပါးရဲ့ကန့်သတ်မှုရှိပါတယ်အမြင်အကြအနံ့အရသာအထိတွေ့ဆိုတော့အဲ့ဒီအာယု၅ဘတ်ထက်ကြော်သွားပြီဆိုရင်ကျွန်တော်တို့ကနားလည်နိုင်ဖို့ရန်အတွက်ကျွန်တော်တို့ခက်ခဲသွားပါတယ်ဒါပေမဲ့ဒီအရာကဖျားသခင်ရဲ့လွတ်ဆောင်မှုဖြစ်တဲ့အတွက်ကြောင့်မလို့အာယု၅ဘတ်ရဲ့အထက်မှာရှိပါတယ်ကျွန်တော်တို့လောကီလူသားတွေလောကထဲမှာအသက်ရှင်နေတဲ့အခါမှာအပြစ်မကင်းကြဘူးသူမှကာယကံဝစီကံမနောကံကံသုံးပါးအပြင်ကျွန်တော်တို့ကတပြစ်ပြစ်ကိုတော့နေ့စဉ်အချိန်နဲ့မျှ ပြုတ်မှုနေတဲ့ကြင့်ကြံလှုပ်ဆောင်နေတဲ့လောကီလူသားတွေဖြစ်ပါတယ်။အဲ့ဒီလောကီလူသားတွေကိုချစ်တဲ့အတွက်ကြောင့်မို့လို့ဒီအပြစ်နဲ့အပြစ်လျောက်စီရင်ချင်းခံရမှာကိုတနာတဲ့အတွက်ကြောင့်မို့လို့ဂိယုနာရှိတော်မူတဲ့အတွက်ကြောင့်မို့လို့ဘုရားသခင်ဟာကျွန်တော်တို့ရဲ့အပြစ်တွေကိုကျွန်တော်တို့ကိုမခံရစေဘဲနဲ့သူ့ရဲ့တပါးသေးသောသားတော်ကိုလဝါကတ်တိုင်ပေါ်မှာခံစီပြီးတဲ့အခါမှာကျွန်တော်တို့ကိုကောင်းရာမွန်ရာသူကတိဘုံကိုပို့ဆောင်ပေးရဖြစ်ပါတယ်။ဒါကြောင့်မို့လို့ဒီကနေ့ဘုရားသခင်ဟာကျွန်တော်တို့အတွက်ပေးခဲ့တဲ့လက်ဆောင်မွန်ဘုရားသခင်ကျွန်တော်တို့အတွက်ပြုခဲ့တဲ့ကောင်းမှုကုသိုလ်တော်ကိုဒီနေ့ကျွန်တော်တို့နားလည်ပြီးတဲ့အခါမှာလက်ခံမယ်ဆိုလို့ရှိရင်ဘုရားသခင်ကကျွန်တော်တို့ကိုမင်းတို့ကိုငါသည်တဲ့ပရတိသူ့ဘုံမှာရှိစေမယ်ကောင်းရာမွန်ရာမှာမင်းတို့အတွက်နေရာအခန့်ပြင်ဆင်ထားတယ်လို့ဂရိတော်နဲ့ကျွန်တော်တို့ကိုဒီနေ့ဂရိပေးထားပါတယ်။ဒါကြောင့်မလို့ဘုရားသခင်ပြုတော်မူတဲ့ကောင်းမှုကုသိုလ်တော်ဘုရားသခင်သူ့ရဲ့သားတော်အဖြစ်ပြုတဲ့ကောင်းမှုကုသိုလ်တော်ကိုကျွန်တော်ဒီနေ့နားလည်သဘောပေါက်ဝမ်းမြောက်ဝမ်းသာစွာနဲ့လက်ခံမယ်ဆိုလို့ရှိရင်တော့ဘုရားသခင်ဂရိပေးထားတဲ့အတိုင်းကောင်းရာသူဂရိဘုံမှာဒီနေ့ထာဝရကာလတိုင်းဘုရားသခင်နဲ့ဝမ်းမြောက်စွာကျွန်တော်တို့ကစိုးစံရမှာဖြစ်တယ်။အပြည့်ရဲ့အဖို့ကဖြစ်တဲ့ငရဲကိုကျွန်တော်တို့သွားစီအောင်မလုပ်ဘဲနဲ့ဘုရားသခင်ရဲ့ကုသိုလ်တော်အဖြစ်ကောင်းရာသူဂရိဘုံကိုကျွန်တော်တို့သွားရမှာဖြစ်တယ်ဆိုတဲ့အကြောင်းကိုဒီနေ့အနည်းငယ်ဝေမျှသတင်းပေးလိုက်ခြင်းပါတယ်။လူငယ်ရဲ့ဘဝအတ္တမှာလည်းဒီကနေ့အာယုံ၅ပါးတိုက်ကြော်လွန်တဲ့ဘုရားသခင်ရဲ့လှုပ်ဆောင်ချက်ကိုအဲ့ဒီအာယုံ၅ပါးနဲ့ခံစားခြင်းမဟုတ်ဘဲနဲ့ကျွန်တော်တို့ရဲ့အတွင်းဝိညာဉ်နှလုံးသားတွေကနေပြီးတော့ခံစားနားလည်ပြီးတဲ့အခါမှာလောကီလောကုတ်တရားနှစ်ဖြာသောကောင်းကျိုးကိုခံစားရပါစေလို့ဆုတောင်းမေတ္တာပို့သရင်းနဲ့ဒီကနေ့အစီအစဉ်ကိုဒီမှာအဆုံးသတ်လိုက်ချင်ပါတယ်။အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။